တရားတွေကအလွန်ပဲများတယ်တခြားဘာသာတွေနဲ့နှိုင်းယှဉ်ပြီးတော့ကြည့်လိုက်မစို့ဘုရားမြတ်စွာဟောကြားရတဲ့တရားတွေကများလည်းများတယ်ပြည့်လည်းပြည့်စုံတယ်ပေါ့နော်ဆိုခဲ့တဲ့နှစ်ပေါင်း2600ကဟောခဲ့တဲ့တရားတွေကိုဒီကနေ့ခေတ္တရအောင်ရှင်းနေအောင်ဘုရားဘာသာအစဉ်ဆက်ကနေပြီးတော့ဆရာတော်တန်ခါတော်တွေဥဆောင်ပြီးတော့ဆင်စစ်မပြတ်ထိန်းသိမ်းဆောက်ရှောက်ခဲ့ကြတာနည်းတဲ့တောင်းအောင်မဟုတ်ဘူးနော်ဒီနေ့ဒီအောင်အပြည့်ပြည့်ဝဝကြီးရှိနေသေးတယ်ဆိုတာဓမ္မအံ့ဩစရာကောင်းတယ်ပေါ့အဲဘာသာတရားတွေထဲမှာဆရာတော်အပြည့်ဒီနေ့ခေတ်ကိုးွယ်နေတဲ့ဘာသာတရားတွေအလုံးဟာဘုရားဗဒာလွှဲရင်ကောင်းကင်ဘုံမှာလမ်းဆုံးတဲ့ဘာသာတွေကြီးပဲကောင်းကင်ဘုံဆိုတာပြောမယ်ဆိုရင်တော့နတ်ကိုးွယ်တဲ့ဘာသာပေါ့နော်နတ်ကိုကိုးွယ်ကြတာအဲတော့လောကလူတွေကနတ်ကိုးွယ်မှုကနေပြီးတော့မထွက်နိုင်ဘူးလို့ပဲပြောပါတကူရှင်ကနေကိုယ်ကိုမဆားလိုက်မယ်ဆိုရင်မျောလင်းချက်နဲ့ကိုယ်အကိုကိုးလို့တဲ့စိတ်တွေပျောက်ွယ်ပြီးတော့နတ်ကိုးွယ်တဲ့တကူရှင်ကိုကိုးွယ်ပြီးတော့ယုံကြည်အားထားနေကြတဲ့စိတ်တွေကလွှမ်းမိုးသွားတယ်။တကယ်လေးနဲ့ချက်စဉ်းစားကြည့်မယ်ဆိုရင်ဘာသာတိုင်းဘာသာတိုင်းဟာအလုံးဟာဘုရားဘာသာလွှဲရင်နတ်ကိုးွယ်တာကြည့်မယ်နော်။တကယ်တော့ခေါ့ဆိုတာနတ်ပဲ။အလုံးဟာအဲ့ဒီနတ်ကိုကောင်းကင်ဘုံပဲလက်ညှိုးထိုးပြီးတော့ပြောရတာ။ပြောပြီးတော့ဘယ်သူမှလည်းမမြင်ဘူးတော့အနန္တတကူရှင်ဆိုတဲ့နာမည်တွေတက်တယ်နော်ဘောမနာမသေးဆိုတာဒါတွေကတကယ်တော့လေကိုယ်အတွေးတွေမျှတာဖြစ်တယ်ပေါ့လောကလူတွေဟာလက်တွေ့ကိုမျက်ကွယ်ပြုတ်ပြီးတော့လက်တွေ့မဟုတ်တာတွေကိုယုံကြည်ပြီးတော့အချိန်ချုံးနေတယ်လို့ဖြစ်တယ်ပေါ့တကယ်ကတော့ကိုယ်လက်တွေ့ဖြစ်နိုင်တာကိုလောက်တာအကောင်းဆုံးပဲပေါ့နော်အဲ့တော့မြတ်စွာဘုရားကတောင်းဖို့အတ္တဤအတ္တနောနာသောကိုယ့်ကိုယ်အာကိုလို့ဟောခဲ့တာဒီအမြင်တစ်ခုကိုကြောင်းလဲပေးထားရတယ်။သူများအာကိုနေလို့လောကမှာမဖြစ်နိုင်ဘူးဆိုတော့ဒါသေချာတာပဲ။အဲတော့မြင်ရတဲ့ပုဂ္ဂိုလ်တောင်မှပဲအကုန်အာကိုရတာဖြစ်မှာမဖြစ်တာ။အမေဖေကိုယ့်ကိုချစ်ခင်လာပါတယ်ဆိုတော့မိဘတောင်မှကိုယ်အကုန်လုံးအာကိုလို့ရတာမှာမဟုတ်ဘူးနော်အဲ့တော့အများကိုအာကိုတယ်ဆိုတာအတိုင်းတာတစ်ခုလောက်ပဲဖြစ်နိုင်တယ်။ဒါမြင်ရတဲ့လူအာကိုတာ။မမြင်ရတဲ့ဟာဆိုရှိတာလည်းမသိဘူးမရှိတာလည်းမသိဘူး။အဲ့ဒီကိုအာကိုနေမယ်ဆိုလို့ရှိရင်နော်။ကိုယ့်အတွက်ဟာတေချာစဉ်းစားကြည့်လိုက်လို့ရှိရင်မရေရာတဲ့လမ်းခရီးကိုရှောက်နေတာနဲ့တူတယ်။အဲ့တော့အရေးရာဆုံးကဘာလို့တင့်တယ်လဲလို့ဆိုရင်မြတ်စွာဘုရားကတော့လက်တွေ့ကြတာကိုပဲဟောခဲ့တာ။တကယ်လက်တွေ့ကြတဲ့အလုပ်ကိုဟောခဲ့တာဆိုတော့ဆရာဟောတဲ့ထဲကအဆုံးအမလေးတစ်ခုကိုဘုန်းကြီးတို့လိုက်လာပြီးတော့ကျင့်သုံးရမယ်ဆိုလို့ရှိရင်ဒီဘဝမှာစိတ်ချမ်းသာကိုချမ်းသာဒီလက်တွေ့ဘဝမှာစိတ်ချမ်းသာဘဝအရေးကြီးတာနော်လက်တွေ့ဘဝမှာစိတ်ဆင်းရဲပြီးတော့နေရတဲ့အနေအထားမျိုးလွတ်မြောက်ပြီးတော့စိတ်ချမ်းသာတဲ့အနေအထားမျိုးရောက်ဒါဖြင့်စိတ်ချမ်းသာဖို့အတွက်ဒီလိုလိုစီးပွားရေးအောင်မြင်ရမှာလားလို့ဆိုစီးပွားရေးအောင်မြင်နိုင်လဲစိတ်ချမ်းသာမှုဆိုတာမရဘူးတချို့သာချမ်းသာပြီးတော့ကိုယ့်ကိုယ်တတ်သိသွားတဲ့လူတွေအများကြီးရှိတယ်။အဲတော့ပဆန္ဒနာကျင်းွေတွေများများကြီးချမ်းသာတာနဲ့စိတ်ချမ်းသာတာဆိုတာလည်းမဟုတ်နိုင်ဘူးနော်။အဲတော့မြတ်စွာဘုရားဟောထားတဲ့တရားလေးကိုဘုန်းကြီးတို့မှတ်သားပြီးတော့ကြည့်အောင်။ဒီတရားကဘယ်မှာဟောတာတော့ဆိုတော့950ဆက်ထဲကဣန္ဒရိယဆက်လို့ခေါ်တယ်။အဲဒီဆက်မှာဟောခဲ့တဲ့တရားလေးတစ်ခုပဲ။နေစဉ်လူတွေနဲ့ပတ်သက်ပြီးလက်တွေ့ချင်းသုံးလို့ရတယ်။မြည်သူပဲဖြစ်ဖြစ်သစ္စာဘုရားတရားတော်ကဘာသာတရားယုံကြည်ကိုးကွယ်မှုနဲ့လည်းမဆိုင်ဘူးလူမျိုးနဲ့လည်းမသက်ဆိုင်ဘာနဲ့သက်ဆိုင်တာတော့ဆိုချင်းသုံးသူနဲ့ပဲသက်ဆိုင်တယ်နော်လူမျိုးလည်းခွဲခြားတာမရှိဘူးဘာသာတရားကိုးကွယ်မှုနဲ့လည်းခွဲခြားပြီးတော့ပြောတာမရှိဘူးအဲ့တော့အားလုံးဟာဘာလို့တင်တယ်လဲလို့ဆိုမြတ်စွာဘုရားဒက္ခံဃပတံပါထုတံဝိပ္ပစေသဘောဇနာဒါဘုရားဟောတော့ပါဠိဘာသာနဲ့ဟောတာပဲအ အဲ့ဒီပါဠိဘာသာနဲ့ပြောရမယ်ဆိုရင်ဒက္ခဆိုတာဒီလူ့ချောင်းဘဝမှာမိသားစုနဲ့နေပြီဆိုလို့ရှိရင်နံပါတ်1အရေးကြီးဆုံးကတော့စီးပွားရှာတတ်တဲ့ပညာမျက်စိရှိဖို့အဓိကပဲတဲ့ဒက္ခလိမ္မာကျမ်းကျင်မှုရှိရမယ်တဲ့ဆောင်းနေရေးပြည့်စုံမှုမိသားစုစိတ်ချမ်းသာကိုယ်ချမ်းသာရှိဖို့ဆိုကျွမ်းကျင်မှုအလောက်ကံကျွမ်းကျင်မှုဒါအရေးကြီးဆုံးပဲဒါကိုဒက္ခလို့ခေါ်တယ်။လိမ္မာကျွမ်းကျင်တယ်လုပ်ငန်းကျွမ်းကျင်တယ်လို့ခုခေတ်ကပြောတာပေါ့နော်။ဘယ်အလုပ်ပဲလုပ်လို့ကိုလုပ်တဲ့လုပ်ငန်းဟာသူကဟိုတည်းကနေကကြီးကနေအထီးစွာလို့ရှင်ကနေဆက်အထီးသိတယ်ဆိုတော့ကိုလုပ်တဲ့အလုပ်တစ်ခုကိုသူကစကြနနာလေးလာထားတော့လုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုကျွမ်းကျင်တယ်သိတယ်မသိတာမရှိအောင်အဲ့လိုလေးလာရမယ်လို့သူပြောတာနော်ဘယ်အလုပ်ပဲလုပ်ကြရင်စားစားလက်တွေ့ကြတဲ့အလုပ်ဘယ်ရောင်းဝယ်မျိုးနဲ့အလုပ်လို့ပေါ့နော်ဥပမာပဲကျောင်းမြေရတနာရောင်းဝယ်နဲ့ကျောင်းမြေရတနာနဲ့ပတ်သက်ပြီးတော့ကျွမ်းကျင်နေအောင်ကိုစူးစမ်းသွားမယ်တစ်ဖြည်းဖြည်းချင်းဒီလိုဆလိုတာပေါ့နော်ရွှေနဲ့အရောင်းဝယ်လို့ရင်လည်းရွှေနဲ့ပတ်သက်အကြောင်းချင်းတခြားလုပ်ငန်းတွေလုပ်ပြီးတော့ပတ်သက်ဝေဝါးညောင်းပြုတ်ပဲဆိုရင်လည်းအဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးအများတန်းကျွမ်းကျင်နေအောင်ကိုယ့်ကိုလုပ်ရတယ်ဒါအမှန်တမ်းလက်တွေ့ကြတာပဲတိုင်းပြည်အုပ်ချုပ်တဲ့မင်းတွေပါတယ်ဆိုတော့ဒီခါလေးမွမ်းမံတင်လန်းဆိုပြီးတော့ပေးပြီးလုပ်ငန်းကျွမ်းကျင်မှုအတွက်အရေးပေးကြတာပဲလေဆိုင်နဲ့ဆိုင်ဖွင့်လာတယ်ဆိုလည်းဒီဆိုင်မှာလုပ်စရာလုပ်ငန်းတွေကအကုန်ကျွမ်းကျင်မှုအမှန်တမ်းအရေးကြီးတာပေါ့ဒါကြောင့်မို့လို့ဘယ်လုံးနဲ့ပဲလောက်ကင်စားစားကိုစားတဲ့လောက်ကင်စားတော့တဲ့လုပ်ငန်းတစ်ခုကျွမ်းကျင်အောင်လုပ်ဖို့ဒါကိုနေ့စဉ်ထမင်းကျွေးနေတာဒီအလုပ်ပဲအဲဒါကြောင့်မို့ဒီလုံးနဲ့ပတ်သက်ပြီးတော့နံပါတ်1လိမ္မာကျွမ်းကျင်မှုရှိရမယ်လိမ္မာကျွမ်းကျင်အောင်ကြိုးစားပါလို့ဒါကတကယ်လက်တွေ့ကြတဲ့စကားတစ်ခုပဲပေါ့နော်အဲ့လိုဒက္ခံကပတံတာတုလိမ္မာကျွမ်းကျင်မှုဟာကောင်းကျိုးချမ်းသာတွေရဖို့အတွက်ကောင်းတယ်တဲ့နောက်တစ်ခုလုပ်ငန်းတစ်ခုအောင်မြင်လာတဲ့အခါကျတော့လူဆိုတာအပေါင်းအသင်းဒီကိုမိသားစုသို့မဟုတ်မိတ်ဆွေတင်ဟအကူအညီတွေနဲ့ဒီလိုနေကြဥပမာဆိုတော့အခုကိုကျော်ကျော်တို့ဆိုလို့ရှိရင်ဒီမှာစားတော့ဆိုင်ကြီးဖွင့်လာတယ်ဆိုတော့ချက်တပြုတ်တဲ့လူတွေမူတန်းနေအကုန်ရှိရမှာမရှိလို့မရဘူးလေပဲလုပ်ပဲဖြစ်ဖြစ်ဆိုင်ရဆိုင်ရအများနဲ့လုပ်ရတဲ့လုပ်ငန်းတွေရှိအဲ့ဒါလို့လုပ်တဲ့လုပ်ငန်းတွေလည်းပတ်သက်လာလို့ရှိရင်သူကဒီလုပ်အားအားလေးရောဆိုဝန်ထမ်းတွေကိုညတ်တာခွဲဝေပြီးသုံးဆွဲတတ်ဒါတော့ခုခေတ်သူဆိုင်ရဆိုင်ရဒီတန်ရတန်ရေးပေးပြီးတော့အလုပ်လုပ်ကြတာပဲပေါ့နော်အဲ့လိုလုပ်လုပ်တဲ့အခါမှာအလုပ်သမားတွေကိုလည်းကိုကလုံလုံတဲ့အတိုင်းဒါအများရန်ကြည့်မယ်လုံလုံတဲ့ကျွမ်းကျင်မှုတွေကိုအများရန်ကြည့်မယ်ချီးမြှောက်တဲ့လူကိုချီးမြှောက်တယ်အဲ့ဒါကိုဆုံးလို့တာတန်ဝိပိစင်စာပေါ်စမ်းကိုကြီးသုံးမယ်လို့မဟုတ်ဘူးအားလုံးဟာမိသားစုစိတ်ဓာတ်နဲ့ညတ်တာပြီးတော့သုံးအောင်ဒါအလုံးရှင်ဘက်ကစကားတစ်ခုပေါ့နော်အလုံးသမားတွေဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းအလုံးလုံကြတယ်ဝန်ထမ်းတွေဘက်ကကြည့်မယ်လုံလုံတယ်ဘုန်းနှန်းတွေရဲ့စိတ်တက်ကဘယ်လိုရှိရသူကပိုင်းရှင်တွေအတွက်လုံလုံပေးနေရတယ်လို့ဒီလိုသွားတွေ့မှားသွားတယ်အဲ့တော့အားလုံးဟာကိုယ့်အတွက်ကိုယ်လုံးရတယ်လို့စိတ်ထားကိုယ့်အတွက်ကိုယ်လုံးတယ်ဆိုတာဒီမိမိတို့ပိုင်းရှင်ဟာလုပ်ငန်းတစ်ခုကိုထူထောင်ပေးထားတဲ့အခါမှာအားလုံးဝိုင်းပြီးတော့လုံကြတဲ့အတွက်ကြောင့်အားလုံးဟာစာဝတ်နေရေးအဆင်ပြေနေတယ်အဲ့ဒီအဆင်ပြေနေတာကိုကအများစုပြီးတော့ထမ်းတယ်။ပန်းရှင်ကလည်းဒီဘုန်းနှန်းတွေကိုမြည်ပြုပြီးတော့ဝေချေတနာရရှိတယ်။ပန်းရှင်ရဲ့ဝေချေတနာမတည်မှုကိုအလုံးဝိုင်းမိခိုကြရလို့ဘုန်းနှန်းတွေကလည်းပြည်ပြည်လဲလဲဒီသာဝတိရေးပြည်လဲရတယ်ဆိုတာဒါလက်တွေ့မှာဒီတိုင်းပဲရှိတာမလဲ။အဲဒီမှာဘုန်းနှန်းကလည်းပဲကြံငါအလုံးမဟုတ်ဘူးလို့စိတ်ထဲမှာတတ်မှတ်ပြီးတော့ ဟိုအလုံးနဲ့ပတ်သက်ပြီးတော့ခိုးမယ်ကပ်မယ်ဒီတွတ်တက်အောင်မကြိုးစားဘူးအလုံးရှင်ကလည်းလုံးသူမလုံးသူမျှမျှတာတာဟိုထိုက်တန်တဲ့ပုဂ္ဂိုလ်ထိုက်တန်တယ်လို့ချီးမြှောက်မှုမရှိဘူးဆိုလို့ရှိရင်ဒီလုပ်ငန်းတစ်ခုဟာမအောင်မြင်နိုင်ဘူးပေါ့ပုံမြင်လေးတစ်ခုရှိတယ်ဟိုအင်္ဂလိပ်ဖတ်စာထဲမှာအဲ့ဒီပုံမြင်လေးရပါလူရဲ့ခန္ဓာကိုယ်မှာရှိကြတဲ့အင်္ဂါရက်တွေဟာအချင်းချင်းဟိုမတည့်ကြလို့ဉာဏ်ဖြစ်တယ်ဆိုတော့ပုံမြင်လေးတစ်ခုပေါ့နော်ပင်ရပဲဖြစ်ဖြစ် unity unity is a strength ပဲတော့အားလုံးပေါင်းမှအလုပ်ဖြစ်တယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောထားတယ်အလုံးမှန်သားဖို့ကောင်းတယ်လူရဲ့ခန္ဓာကိုယ်ထဲမှာအကြမ်းချင်းပြောရရင်လက်ရှိတယ်မျက်စိရှိတယ်နော်ခြေထောက်ရှိတယ်ပါးစပ်ရှိတယ်ဆိုတော့အဲဒီမှာကိုယ့်ရဲ့ခန္ဓာအင်္ဂါရက်တွေကစဉ်းစားကြတယ်မျက်စိကစားစရာရှိတဲ့နေရာငါကြည့်ပေးရတယ်ခြေတော်ကလည်းငါကသွားပေးရတယ်လက်ကလည်းငါယူပေးရတယ်ပါးစပ်ကလည်းငါဝါပေးရတယ်ဒါပေမဲ့လို့ဒီအစာအာဟာရတွေအလုံးဟာဖိုက်ထဲပဲရောက်တယ်ပေါ့ stomach နော်အစာအိမ်ထဲပဲအကုန်ရောက်သွားတယ်သူတို့မြင်မှာပဲလို့လို့တော့ဆိုတို့လူသမားတွေကအကုန်လုံးအစာအိမ်အတွက်ဖြစ်နေငါတို့အတွက်မဖြစ်ဘူးလို့ဒီလိုမြင်လာကြကိုယ့်အတွက်လည်းမထင်ဘူးလက်ကလည်းငါယူယုံယူပေးရတာငါစားရတာမဟုတ်ခြေတော်ကလည်းငါအဲ့ဒီနေရာရောက်အောင်ငါသွားပေးရတာမျက်လုံးကလည်းငါကြည့်ပေးရတာပါးစပ်ကလည်းငါဝါပေးရတာတကယ်တော့အစာအာဟာရရဲ့အစီအနစ်တွေအကုန်လုံးပိုက်ထဲရောက်နေကြအဲ့တော့ဒီ stomach လို့ခေါ်တဲ့ဒီအစာအိမ်ကလူကောင်းဝါတယ်ပေါ့အကုန်လုံးသူ့အတွက်ကြီးလုံးနေကြအဲ့တော့တို့သူ့ကိုဆန္ဒပြမယ်ပေါ့ဆန္ဒပြမယ်ဆိုပြီးတော့မျက်စိကလည်းအစာရှိတဲ့နေရာကကြည့်မပေးတော့ဘူးဒီနေ့အစာလက်ကလည်းယူမပေးဘူးခြေတော်ကလည်းရှိတဲ့နေရာသွားမပေးဘူးပါးစပ်ကလည်းအစာအတွေ့တောင်ဖွင့်မပေးဘူးပေါ့သူတကားပိတ်ထားမယ်အဲ့လိုနေလိုက်တဲ့အခါကျတော့တစ်ပတ်ကနေနှစ်ပတ်ဖြစ်လာတော့ဘာဖြစ်လာတော့ဆိုခြေတော်ကလည်းမသေးနိုင်တော့ဘူးလက်ကလည်းမသေးနိုင်တော့ဘူးဒီကုလုံးကအားတွေပြတ်လာတယ်အဲ့ဒီကြတော့မှသူတို့သဘောပေါက်တယ်လေဟောသူစီအစာတွေစုတာဟာတို့အတွက်ပါလားဒီမှာဝန်တန်းတွေကလည်းအဲ့လိုသဘောထားရမှာဒီမှာလုံးလုံးတဲ့ဝန်တန်းတွေလို့ရှာလို့ရလာတဲ့ပစ္စည်းတွေကပန်းရှင်စီရောက်တယ်လို့ဒီလိုမဟုတ်ဘူး။အလုံးအတွက်ပဲ။ပန်းရှင်စီရောက်တဲ့ပစ္စည်းကအလုံးအတွက်ဖြစ်နေတယ်။တို့နေစင်နေမြာစောင်းနေရည်အစဉ်ပြေးနေတယ်။နော်ကိုဘွားအတွက်မကြောက်မကြမတောင်းမတဆန်းနေ။အဲ့တော့အလုံးဟာညီညီမြကိုတောင်းအောင်အရေးကြီးတာရှိတယ်။မျက်စိကလည်းမျက်စိတောင်းအောင်ထမ်းတာလို့လက်ကလက်ကိုတောင်းအောင်ထမ်းတာလို့ခြေထောက်ကခြေထောက်တောင်းအောင်ထမ်းတာတောင်းဝန်တွေကိုမြတ်မြတ်တရထမ်းသွားရင်အလုံးအတွဲအကျိုးဖြစ်တယ်ဒီလိုဆိုတာပေါ့နော်။ဒါကြောင့်မို့အလုပ်တစ်ခုကိုစုပေါင်းပြီးလုပ်ကြပြီဆိုလို့ရှိရင်တန်ရှင်းရေးကစပြီးတော့အရေးကြီးတာ။အဲတန်ရှင်းရေးသမားကတန်ရှင်းအောင်မလုပ်ဘူးဆိုလို့ရှိရင်ဒီစားတောင်းတဲ့ပတ်သက်ပြီးခုပိုင်းစဉ်ဖြစ်လို့ဒုက္ခရောက်ပြီးတော့ဆိုင်ပေးရတယ်ဆိုလို့ရှိရင်အလုံးအတွဲစောင်းဝန်တွေဒုက္ခရောက်တယ်။ဒီလိုဆိုလိုတာပေါ့နော်။လုံးရဲ့တောင်းနေလောက်တုန်းကဘုံစင်ကာပူရောက်သွားတယ်စင်ကာပူရောက်သွားတော့အိန္ဒိယလူမျိုးပိုင်ဆိုင်တဲ့စားတောက်ဆိုင်ကြီးတစ်ခုရှိခေါ်ချာဆိုတဲ့အစားအစာရရောင်းလာအဲ့ဒါအစားတော့တနေ့ကျတော့ဖူပိုင်ဆိုင်ဖြစ်သွားတယ်ဖွင့်နေပြီတော့နှစ်ဦးလောက်တိမ်မာသွားတာပေါ့ expire ဖြစ်သွားအဲ့မှာအကြီးအကျယ်သတင်းစာတွေကရေးကြပါကြတယ်ဒီပိုင်ရှာစီးပွားရေးတအားထိခိုက်တော့ဟုတ်ဟုတ်ဆိုလိုတာကပန်ရှင်းရမယ့်လူကလည်းကိုတောင်းအောင်ကိုချေအောင်လို့အကုန်လုံးတောင်းအောင်ချေရတယ်မှားတယ်ဒုက္ခနာကိုမှရှိတဲ့အရာတွေအားလုံးတောင်းအောင်ချေပြီဆိုရင်တောင်းအောင်ချေလို့ရလာတဲ့ဟာအများအတွက်ပဲဖြစ်တယ်ဒီလိုဆိုလိုတာသူ့အတိုင်းအတာအရာတရားကြမှာပဲပေါ့အလုတ်လုတ်အားရဲ့အတိုင်းအတာအဆင့်ရဲ့အတိုင်းအတာအရာဝိဇိတနာရရှိခံစားကြရတာ ဒီလိုခံစားကြရတာဖြစ်လို့အားလုံးရဲ့စိတ်ဓာတ်တို့ဟာ unity is strength ဆိုတဲ့အတိုင်းပဲ unity ကစုပေါင်းပြီးတော့အလုံးလုံးမှအားလုံးပြည့်စုံဖြစ်တယ်ဆိုတာဒါကိုမှတ်သားထားဖို့လိုအပ်တယ်ပေါ့နော်ဆက်ဆော်ပြရလဲဒါကြောင့်မလို့ဓာမျိုးကိုပဲခေါ်တာတာဝိပစ္စာတာဝန်ခွဲဝေပေးတာလဲတိုင်းတိုင်းတာဝန်ကိုခွဲဝေပေးတယ်ဒီကောင်းထိုင်တာရှိလို့ရှိရင်လည်းဒီကြည့်တယ်သိတယ်အားလုံးပါမိသားစုကြီးတစ်ခုလိုဖြစ်ပြီးတော့ကုတ္တဝံကိုကြည်အောင်ဝိုင်းချလိုက်မယ်ဆိုရင်ဒီဘောဒီဘောချက်စိတ်ချမ်းသာကိုအလုံးတိုင်းလေးအောင်မြင်လို့အားလုံးအတွက်စာဝန်ကြီးပြည့်လာတယ်နော်အဲ့လိုမျိုးပြောတာပဲသစ်ပင်တစ်ပင်ကောင်းတော့ငှက်တောင်းခုံရတယ်ဆိုကိုယ်ကြံမရှိရင်ဒီငှက်တွေပဲသွားလို့ရနော်အဲ့တော့ဒါလေဟိုတတိထားစရာချက်ပါစိတ်ဓာတ်ကိုပြင်ညာအကုန်အားလုံးဟာစုပေါင်းလို့ကြဘယ်နေရာပဲဖြစ်ဖြစ်သူတယောက်တည်းလုံးလို့မရဘူးအားလုံးဟာစုပေါင်းလို့ကြရတဲ့လုပ်တွေကြီးပဲတော်များများကောင်းပြီအဲ့တော့ရက်ဆော့ပြားကနံပါတ်1ကိုလုပ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးလုပ်ငန်းချွန်းကျင်ရဖွန်တန်းနေရအစဘယ်လုပ်ငန်းပဲလုပ်လို့ကိုလုပ်တဲ့လုပ်ငန်းချွန်းကျင်နောက်ဆုံးမှတန်ရှင်းလုပ်တဲ့လူကစပြီးတော့ကိုတန်ရှင်းလုပ်ငန်းချွန်းကျင်အဲ့ဒါချွန်းကျင်လို့ဆိုကိုလုတ်တဲ့အလုံးဟာဘယ်လိုအဆင်းကလုံးရလုံးကကိုလုတ်နေတဲ့အလုံးကအရေးကြီးတဲ့အလုံးကြီးပဲလူဆိုတာမျက်လုံးကလုတ်တဲ့အလုံးနဲ့နားကလုတ်တဲ့အလုံးတူမှမတူဘူးမျက်လုံးကလည်းပဲအဆင်းကိုမြင်တဲ့အလုံးပဲသူလုံးနိုင်တယ်နားကနားထောင်တဲ့အလုံးသူမလုံးနိုင်ဘူးလေနားကလည်းအတန်ကိုနားထောင်တဲ့အလုံးပဲသူလုံးလို့ရတယ်မြင်တဲ့အလုံးလုံးလို့မရအဲ့တော့ကိုလုတ်ရတဲ့အလုံးကိုကိုယ့်ကိုတန်ဖိုးထားတန်ဖိုးထားပြီးတော့ကိုယ်လုပ်တဲ့အလုပ်နဲ့ပတ်သက်ပြီးကျွမ်းကျင်ခြင်းဖြစ်အောင်ဒီလိုလိုလိုစူးစမ်းတယ်။အဲ့လိုစူးစမ်းပြီးတော့လုပ်ကြရမယ်တဲ့။အဲ့ဒါကိုမြတ်စွာဘုရားဟောတာဒက္ခဂါပတံတာတုဒက္ခံဂါပတံတာတုတံဝိပစ္ဆင်္စဘောဇနံအားလုံးဟာမြတ်မြတ်တရခွဲဝေပြီးတော့အကျိုးတူခံစားကြရတယ်။ကုမ္ပဏီပဲဖြစ်စေဘာပဲဖြစ်စေပေါ့ဒါလည်းအမှားတော့ကုမ္ပဏီပဲပေါ့နော်ကုမ္ပဏီစဲအတိပဲကပေါက်ဆက်ပြီးလုပ်ကြသူတယောက်တည်းလုံးလို့ဖြစ်အောင်မဖြစ်စိတ်တိမ်မှတမပဲမိသားစုကဒီလိုပေါင်းနေတာလေအဲ့တော့စုပေါင်းပြီးတော့လုပ်တာဒါကလုပ်ငန်းအောင်မြင်မှုနဲ့ပတ်သက်ပြီးတော့ကျွမ်းကျင်မှုနဲ့စနစ်တကျခွဲဝေစီမံမှုဆိုတာဒီကုကအရေးကြီးတယ်တဲ့ management ပေါ့ခုတ်ခဲပြောလို့ရှိရင်ပတ်ဝေးဝိစ္စစာ boss နဲ့ management ညာတိုက်လူကိုနေရာချတာစပြီးတော့မှန်မှန်ကန်ချနိုင်ရမင်းနေချ်ပဲကြီးပွားလိုက်ထုတ်တဲ့လိုင်းကောင်းလိုင်းပြည်ရတော်လိုင်းတော်တဲ့နေရာအဆင့်မျိုးပေးရပေါ့ဒီလိုဆိုတာပေါ့နော်နောက်တစ်ခုအရေးကြီးတာတော့စိတ်ဓာတ်နဲ့ပတ်သက်ပြီနောက်နှစ်ခုဟောမှာစိတ်ဓာတ်နဲ့ပတ်သက်တယ်စိတ်ဓာတ်နဲ့ပတ်သက်တာအာဟာတောအဋ္ဌလာဘေတုအလုပ်တစ်ခုလုံးလို့အောင်မြင်ကြီးပွားလာလို့ရှင်လူတွေကဘာဖြစ်လာတော့ဆိုမောက်မာလာတဲ့မော်ကြွားလာတဲ့ပတ်ဝန်းကျင်နေမိတ်ဆွေတကယ်ချင်းတွေကိုဟိုမတူမတာဆက်ဆံလာတတ်တယ်ပဲအဲ့ဒါကိုဟာတာလို့ခေါ်တယ်နော်အဟာတာအဲ့ဒါလို့မဖြစ်เสียရဘူးတဲ့ပုံမှန်ကိုယ်ပုံစံမပြောင်းရဘူးလို့ပြောတယ်အောင်မြင်ကြီးပွားလာတဲ့အချိန်မှာညနေထားကစပြီးတော့မောက်မာလာမျိုးဒီလိုဟာမျိုးမလုပ်ရဘူးအားလုံးဟာပုံမှန်အနေထားချီလင်ပြီးတော့အားလုံးနဲ့ယဉ်သိခင်မင်းနဲ့ဆက်ဆံရေးနဲ့ပဲပုံစံရှိရမယ်။လောကလူတွေကမအောင်မြင်ခင်ကတမျိုးပေါ့။အောင်မြင်လာပြီဆိုလို့ရှိရင်သူကဟိုမောက်မှလာတတ်တယ်ပေါ့နော်။အဲဒီလိုမောက်မှသွားတာဟာလည်းပဲပတ်ဝန်းကျင်ကကိုမေဆွေတငယ်ချင်းတွေဟာတဖြည်းဖြည်းစွန့်ခွာသွားတာတို့မေတ္တာပြတ်သွားတာတို့ဒါမျိုးတွေဖြစ်လာတတ်တယ်။သူပြောတယ်မို့လား။အဲကိုထမင်းကိုစားတာဆိုပြီးတော့အဲ့လိုလူမျိုးကြတော့ကိုထမင်းကိုစားတာဘယ်သူစားရမှာတော့ဆိုပြီးတော့နော်ဖက်မလုပ်ကြတော့နောက်ပိုင်းကြတော့လေအဲ့လိုလုပ်ပြီးတော့ဆုံးခါသွားတာဘာဖြစ်တာလဲဆိုမိတ်ဆွေတွေရဲ့ဒီမေတ္တာကိုမရတော့မေတ္တာကိုမရရတဲ့ကြောင့်တစ်ချိန်ပြည့်ကြဆုံးသွားတဲ့တားနဲ့နော်အားလုံးရဲ့မေတ္တာကိုခံယူတိုင်ရမယ်ဒီနေ့ကအားလုံးရဲ့မေတ္တာခံယူတိုင်ကိုယ်ပေါင်းတဲ့ဘုရားအထင်လေးအမြင်လေးဆက်ဆံရဘူးအားလုံးရဲ့မေတ္တာကိုခံယူနိုင်ရအားလုံးမေတ္တာရမှလူစွာကြီးပွားတိုးတက်နိုင်ဒါကလည်း အမှန်တမ်းအရေးကြီးတဲ့စိတ်ဓာတ်တစ်ခုပဲနောက်တစ်ခုကအထပြပတ်အပြထောယောဂဆိုတာစင်ပြေတဲ့အခါရှိတယ်မပြေတဲ့အခါရှိတယ်မပြေရင်လည်း depression မဖြစ်နဲ့စိတ်ကမကြမ်းနဲ့ဟုတ်ပါဘူးဒါဆိုလောကလူတွေကတိုးတက်လာရင်စိတ်ဓာတ်တွေတာတက်လာပြီးမာမနာတွေဖြစ်လာဒီအဆင်မပြေဘူးဆိုလို့ရှိရင် depression တွေဝင်ပြီးတော့အယက်သေးတာတောက်စားတာတို့မဟုတ်တဲ့နည်းနဲ့ဒုက္ခတွေတို့အကုန်လုံးဖြစ်လာစိတ်ဓာတ်တွေကျပြီအဲ့ဒါတွေကပျက်စီးခြင်းအကြောင်းတွေပဲအဲ့တော့စိတ်ဓာတ်အနေနဲ့အောင်မြင်လာရင်လည်းမမောက်ပါနဲ့ဒီအဆင်မပြေသေးလို့ရှိရင်လည်းစိတ်ဓာတ်ကျတယ်အဆင်ပြေရမယ့်နည်းလမ်းကိုပဲရှာရစိတ်ဓာတ်ကျခြင်းဟာအဖြေမဟုတ်ဘူးဘာကြောင့်ကမပြေလည်သေးတာလေပတ်ဝန်းကျင်အခြေအနေကြောင့်လားငါရဲ့ကြိုးစားအထောက်မှုကြောင့်လားစသဖြင့်ဒီလိုအဖြေပဲရှာရမယ်ဟမ်ဘယ်ရာပဲဖြစ်ရသော်ဗျာတစ္ဆာလေးပါဟောတာလေအဲ့ဒါလိုဖြေရှာခိုင်းတယ်ပဲသူအခက်ခဲလို့ဆိုရယ် problem တစ်ခုပြဿနာတစ်ခုတက်လာတယ်ဆိုဒါကိုပြဿနာလို့သတ်မှတ်လိုက်တာနဲ့တကယ်နဲ့ဒီပြဿနာဟာဘာကြောင့်လဲ the cause of problem ကိုအရင်ရှာရမယ်သူဘာကြောင့်ဖြစ်နေတာလဲတကောဆော့ပရဘလမ်ရှာပြီးလို့ရှင်ဒီပရဘလမ်ဟာဘယ်လိုနည်းနဲ့ဖြေရှင်းသွားရင်လမ်းဆုံးနိုင်လဲဆိုလူရှင်းကိုလည်းသိရမယ်ဆိုလူရှင်းအော့ပရဘလမ်အဲ့တော့အဲ့ဒီမှာလဲဆိုလူရှင်းရှိတယ်ဆိုရင်ဒီပြဿနာဖြေလို့ရတဲ့ပြဿနာဆိုအဲ့ဒီပြဿနာရဲ့ဒီဝေးကိုလည်းဖြေရှင်းတဲ့နည်းလမ်းပေါ့တဝေးအော့ဆိုလူရှင်းဆော့ပရဘလမ်အဲ့ဒီပရဘလမ်ကိုလည်းပရဘလမ်ရဲ့အဖြေလီလန်းကိုရှာတွေ့ရတယ်။ဒါသစ္စာလေးပါလေဒီတိုင်းဟောတာလေဆိုတော့ဘယ်ကိစ္စမဆိုအဖြေအဲ့လိုမှန်အောင်ရှာနိုင်ရမယ်။အဖြေကိုသာရှာရမယ်ဖြစ်ပေါ်နေတဲ့ကိစ္စတစ်ခုပုံမှာ depression ဝင်ပြီးတော့စိတ်ဓာတ်ကျတာမျိုးမလုပ်အောင်ဘူးတဲ့မဖြစ်စေရဘူးပေါ့ကိုယ်စိတ်ကအေးအဆင်မပြေရင်တစ်ခဏပဲဒီဟာအဆင်မပြေရင်နောက်အဆင်ပြေတဲ့ဟာဘာရှိလဲနော်အဆင်ပြေတဲ့အလုပ်ကိုလုပ်မယ်။နောက်အဆင်ပြေနိုင်တဲ့ဟာပါရှိ။ဒီလိုပဲနီးလမ်းမယ်ရှာရမယ်။စိတ်ဓာတ်ကျပြီးတော့အဖြေမဟုတ်တာတွေကိုမလုပ်မိဘူးဆိုတော့သစ္စာပြာဒီလိုခေါ်တာ။အဲ့ဒါကဘဝမှာနေနေထိုင်နေတဲ့အင်တမတ်တမိုးရှိတဲ့သစ္စာပြာရဲ့အဆုံးအမတွေ။ဒီအဆုံးအမတွေမှာရှားသောအပြင်ထင်ရတယ်ဆရာတရားဟောလို့ရှိရင်အဆုံးအမတွေဟာဒေဝရကြောင့်တရားကြီးပဲတန်တရားဝကလွတ်ဖို့ကြီးပဲနောင်ဘဝအတွက်ကြီးပဲလို့ဒီလိုထင်ရတယ်မဟုတ်ဘူးနောင်ဘဝအတွက်မဟုတ်ဘူးဒါဒီဘဝအတွက်ဟောတော်တော်များများဘုရားဘာသာတွေကကြော်ဖြတ်ပြီးတော့နောင်ဘဝနဲ့နိဗ္ဗာန်ကိုစဉ်းစားနေကြတယ်တရားကဒီဘဝအတွက်ကိုဘယ်လိုစဉ်းစားပေးတာဘယ်လိုဟောတာဆိုတာကိုသတိထားဖို့လိုအပ်တယ်ပေါ့နော်လူဆိုတာနှစ်မျိုးရှိတယ်သူ့ level နဲ့သူသူ့အဆင့်နဲ့သူ level ဆိုဒီမှာဒီဘဝအတွက်ကောင်းစားရေးလုပ်ချင်တဲ့ပုဂ္ဂိုလ်ရှိတယ်။ဒီဘဝတွင်မကျင့်တတ်ဘူး။နောက်ဘဝကောင်းစားရေးအတွက်ပါလုပ်ချင်တဲ့ပုဂ္ဂိုလ်ရှိတယ်။ဆိုပါလို့၃ယောက်ခွဲလို့ရဒီဘဝကောင်းစားရေးကိုသာတန်ဖိုးထားတဲ့ပုဂ္ဂိုလ်ရှိတယ်။ဒီဘဝတွင်မကဘူး။နောက်ဘဝကောင်းစားရေးကိုလည်းမျှော်လင့်တဲ့ပုဂ္ဂိုလ်ရှိတယ်။ဒါတွေမကဘူး။တဏှာဝတ်ထဲမှာမနေချင်ဘူး။နိဗ္ဗာန်သွားချင်တယ်။ဒုက္ခဒုက္ခတွေကအလုံးလွတ်မြောက်ချင်တယ်ဆိုတဲ့ပုဂ္ဂိုလ်ဟာရှိတယ်။၃ဦးရှိတယ်။အဲဒီ၃ဦးလုံးတွေမျက်စောပြသူ့လမ်းနဲ့သူမျှော်ထားတယ်အဲ့တော့ဒီဘုရားကောင်းစားရေးလုပ်တဲ့နေရာမှာနိဗ္ဗာန်ရောက်ကြောင်းတရားနဲ့တခါတလေကြတော့ဟုတ်ပရိမဖြစ်ချင်မှဖြစ်မယ်ပေါ့အဝင်ခွေကြဖြစ်ချင်မှဖြစ်ဒါဒီလိုဆိုလိုတာကတခြားဟာပြောတာမဟုတ်ဘူးနော်ဥပမာပဲနိဗ္ဗာန်ရောက်ချင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့အားလုံးကိုဆုံးလို့ပြီးတော့တရားဓမ္မကိုအယုံဆိုင်ပြီးကျင့်ရမယ်ဒါကခန္ဓာနော်အားလုံးကိုဆုံးလို့လိုက်တာအဲ့တော့ဒီဘဝကောင်းစားရေးနဲ့နောက်ဘဝကောင်းစားရေးအတွက်လှုပ်ရှင်နေဆိုတဲ့ပုဂ္ဂိုလ်တွေကကိုကျင့်တိလာကောင်းရမယ်နော်စီးပွားရေးပညာရှိရစီးပွားရေးပညာရှိတဲ့ပုဂ္ဂိုလ်ကဒီဘဝကောင်းစားတယ်ကိုကျင့်တိလာရှိတဲ့အတွက်ကြောင့်ဒီဘဝလည်းကောင်းစားမယ်နောက်ဘဝလည်းကောင်းစားဒီလိုဆွလို့ရတယ်နော်ကိုကျင့်တိလာဖြတ်ပြီးတော့စီးပွားရှာဖို့ဒီလိုပြောတာမဟုတ်ဘူးသူ့ level နဲ့သူ့လိုဆွလို့ရတယ်နော်ဟောပဲအားလုံးကဘုန်းကြီးမောနိုင်ဘူးပေါ့အဲ့တော့ဘုန်းကြီးမောနိုင်တဲ့အခါကျတော့လူနဲ့ရောကိုကုသိုလ်ရအောင်နေလို့မရဘူးရတယ်။နောက်ဆုံးမှာနောက်ဆုံးမှာလူ့ကြောင့်နဲ့ပဲတရားဓမ္မသိအောင်လုပ်လို့ရပါမယ်။ရှားသွားတော့ကို့အတိုင်းတာတစ်ခုအရာကိုကမှန်ကန်တဲ့လမ်းကြောင်းမို့ရှောက်တာမျိုးရှိတယ်။အဲ့တော့ကို့လည်းပဲ ဒီဘဝချမ်းသာဖို့ဆိုလို့ရှိရင်မလိုရမလဲစီးပွားရေးမျက်စိရှိရမယ်ကိုကျင့်တရားနဲ့ပတ်သက်တဲ့မျက်စိရှိရမယ်ကောင်းတဲ့လုံတင်တာနဲ့မလုံတင်တာခွဲခြားသိတဲ့မျက်စိရှိရမယ်ဆိုလိုတာစီးပွားရေးပညာနဲ့တတ်တယ်ကိုကျင့်သီလနဲ့ထိန်းတယ်စီးပွားကိုကိုကျင့်တရားနဲ့ပြန်ထိန်းတယ်ကိုကျင့်တရားကိုစီးပွားနဲ့ပြန်ထိန်းတယ်အပြန်လာမယ်ဒီနှစ်ခုကစီးပွားခိုင်မာဒါဟာကိုကျင့်တရားပေါ်မှာဟုတ်တယ်တချို့စီးပွားရေးတွေတအားတက်လာတယ်ကိုကျင့်တရားပြတ်တော့အကုန်သွားပြန်နော်ကိုကျင့်တရားပြတ်ရင်သွားတော့တာပဲအရှိတဲ့စီးပွားရေးကပျက်စီးကုန်တယ်အဲ့တော့စီးပွားရေးတိုးတက်လာရင်ကိုကျင့်တရားကိုပို့ထိန်ပေးတာပုစုကောင်းမှုတွေပို့လုပ်ပေးရတယ်ပေါ့အဲ့ဒါလည်းပြန်ထိန်ရတယ်မထိန်နိုင်လို့ရှိရင်လောက်ချမ်းသာချမ်းသာပျက်စီးသွားဒါတွေကလောကမှာတာရကတွေအများကြီးရှိတာပဲနော်ချမ်းသာပြီးတော့ပျက်စီးသွားတယ်လူတွေအများကြီးရှိတယ်လေအေးဒါကြောင့်မလို့သစ္စာပြားဟောတဲ့တရားတော်တွေကအဘိဓမ္မလက်တွေ့ကြတယ်ဘဝမှာနေနေထိုင်နေဒီ way of life way of life ထဲမှာတကယ်ကိုအကုသိုလ်ကင်းကင်းရှင်းရှင်းနဲ့ဒီအကုသိုလ်တွေမပါဘဲနဲ့အကုသိုလ်တွေနည်းနည်းများနည်းပြီးဒီဘဝလည်းချမ်းသာအောင်နောက်ဘဝလည်းချမ်းသာအောင်နောက်ဆုံးမှတန်တရားဝတ်ထဲကလွတ်ချင်တယ်ဆိုရင်လည်းလွတ်တဲ့နိလန်းလေးကိုဟောပြောတခြားဘာသာတွေလိုက်ကြည့်မယ်ဆိုလို့ရှိရင်ဒီဘဝကောင်းစားအောင်ဟောတာတွေသူတို့ဒီအခြေခံ level အပြင်ကတော့ကောင်းတာတွေရှိပါတယ်သို့တော့တချို့ဘာသာတွေကျတော့ကောင်းဖို့ဆိုရယ်ယူရခြင်းနဲ့တုပ်ပြီးတော့မကောင်းဖို့အကုသိုလ်တွေကိုကုသိုလ်လိုထင်ပြီးတော့လုပ်နေတဲ့ဘာသာမျိုးကြတော့ကြောက်စရာကောင်းတယ်အဲ့ဒါအကုသိုလ်ကိုကုသိုလ်လိုသတ်မှတ်ပြီးလုပ်နေတယ်ဆိုရင်အကုသိုလ်ကအကုသိုလ်ပဲလေဒါကဖရဲသခင်ကကြောင်းလဲပြစ်လို့ရတဲ့ကိစ္စမျိုးမဟုတ်ဘူးမီးဆိုတာဘယ်သူကိုင်းကင်ပူမှာပဲလေမီးရဲ့တဘာဝပူရဲလောင်နေဆိုမီးရဲ့တဘာဝပဲအဲတော့ယုံတဲ့လူကိုင်းကိုင်းမယုံတဲ့လူကိုင်းကိုင်းမီးကိုင်းမီးရင်တော့ပူမှာပဲလောင်မှာပဲအဲတော့အကုသိုလ်ဆိုတာမြတ်စွာဘုရားကဓာရီကမလုံသိမှုမလုံကောင်းမှုလုံရင်ဘာဖြစ်လို့မလုံသိမှုလို့ပြောတာတုံးစေတာဝိဇ္ဇတဘာဝကိုအပြည့်ရှိတယ်စိတ်ဟာအန္တရာယ်ရှိတယ်ဆိုတာဒါသူ့အတူဘာဝရှိတာလေဆောဒုက္ခဝိပါကတဲ့အကုသိုလ်ပိုင်းဆင်းရဲတဲ့အကျိုးကိုပေးတယ်ဆိုတာဒါလည်းသူ့တဘာဝပဲသူကအစိတ်ပင်ကအစိတ်သီးပဲသီးမှာပဲပေါ့အဲတော့ဒါတွေကိုအကောင်းနဲ့အဆိုးအကြောင်းနဲ့အကျိုးခွဲခြားသိမြင်အောင်ကြိုးစားပြီးတော့ခုပြောတဲ့တိုင်းကိုလုံးတဲ့လုံးနဲ့ပတ်သက်ပြီးတော့နေမှကြံကျင်ရမယ်ရလာတဲ့စီစဉ်ဥစ္စာကိုစနစ်တကျစီမံခန့်ခွဲတတ်ရမယ်နောက်ပြီးတော့အောင်မြင်ကြီးပွားလာတဲ့အခါမှာမာမနတွေမတည့်ကြွရဘူးအစမပြည့်လို့မအောင်မြင်ဘူးဆိုလို့ရှိရင်လည်းစိတ်တက်မကြအောင်ကိုယ့်ကိုယ်ကိုထိန်းသိမ်းဆော့ဆော့နိုင်ရမယ်။အဲဒီလေးချက်နဲ့ပြည့်စုံလို့ရှိရင်ဒီဘဝမှာစိတ်ချမ်းသာကိုယ်ချမ်းသာနဲ့ကိုယ်လုပ်တဲ့လုပ်ငန်းအကျိုးပေးတဲ့အတိုင်းကိုယ်မှာချမ်းချမ်းသာသာနဲ့ဘဝတစ်ခုအများအတွက်အကျိုးဖြစ်တဲ့ဘဝမျိုးနဲ့ဖြတ်တန်းကြရမှာဖြစ်တယ်။ဒါဝင်ယူကြည့်လက်ခံပြီးသစ္စာရဟောကြတဲ့အတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း။အာသုသမာဓိ